ပါကစ္စတန်နိုင်ငံကလွတ်တော်ရွေးကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကစားသမဟောင်းအင်မရခန်ဦးဆောင်တဲ့ပါတီအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်။ဒါပေမဲ့လည်းလွတ်တော်မှာအများစုဖြင့်အနိုင်မြင်ရတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ရမှာပါ။ပါကစ္စတန်တာဟီကီအစ်စဖန်ပါတီအနိုင်ရကြောင်းပါတီခေါင်းဆောင်ခန်ကမနေ့တုန်းကကြေညာခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲကော်မရှင်ရဲ့ကြေညာချက်ဖတ်ပေါ်လာတာလည်းဖြစ်ပါတယ်။အနိုင်ရပါတီခေါင်းဆောင်ဖြစ်ရုပ်မြင့်တန်ကြားကမင်းကွန်းပြောရမှာတော့အစိုးရအုပ်ချုပ်မှုပုံစံကိုပြုရင်ပြောင်းလဲပြီးစီးရဲမွေးတည်မှုနဲ့အချင်းဖြတ်ချဆမှုတွေကိုတက်ပြတ်သွားဖို့လည်းကြေညာခဲ့တာပါ။ဗိုလ်ထုနေကကျင်းပတဲ့လွတ်တော်ရွေးကောက်ပွဲမဲရလက်တွေရဲ့90ရာခိုင်နှုန်းလောက်ရေးတွက်ပြီးချိန်မှာပဲအနံ့ရရောက်ပါတီခေါင်းဆောင်ခန်းကကြေညာခဲ့တာဖြစ်ပါတယ်။သူ့ပါတီဟာအထက်ကပြန်ပြည့်ဖြစ်တဲ့အချင်းဖြတ်ချက်ဆမှုနဲ့ထောင်နိုင်ပြပေးခံထားသူဝန်ကြီးချုပ်နော်ဝဲရှာရီဦးဆောင်တဲ့ MPLN ပါတီထက်တိတိသာအနိုင်အသာရထားတာပါ။ဒါပေမဲ့လည်းအထက်ကပြန်ပြည့်နိုင်ငံရေးပါတီအားလုံးဒီဘက်ကတော့ရွေးကောက်ပွဲမှာခန်းရဲ့ပါတီအနံ့ရအောင်ပထမမှုတွေရှိတဲ့အကြောင်းဆွဆွဲထားကြပါတယ်။ပါကစ္စတန်ရွေးကောက်ပွဲကော်မရှင်ကတော့ဆွဆွဲချက်တွေကိုလက်မခံခဲ့သလိုရွေးကောက်ပွဲလုပ်ငန်းစဉ်ဟာလွတ်လပ်ပြီးမျှတမှုရှိကြောင်းကော်မရှင်ဥက္ကဋ္ဌဆာရာမိုဟာမက်ရာဇာကအပြင်းထန်ကောက်ကွယ်ပြောဆိုခဲ့တာပါ။ရွေးကောက်ပွဲမှာရန်နုံးပြည်ပွင့်လင်းမြင်သာမှုမျှတမှုရှိခဲ့ကြောင်းလည်းမနေ့တုန်းကပဲသတင်းတောက်တွေကိုပြောခဲ့ပါတယ်။ဗိုလ်ထုနေကမဲယုံနေပိတ်ပြီးမဲတွေစတင်ယူတဲ့ချိန်မှာအီလက်ထရောနစ်စနစ်ချေယုံမှုကြောင့်ရွေးကောက်ပွဲရလဒ်တချို့ထုတ်ပြန်မှုနှောင့်နှေးမှုတွေရှိကြောင်းလည်းကော်မရှင်ကအတည်ပြုပြောခဲ့တာပါ။အနိုင်ရပါတီခေါင်းဆောင်ခန်ကတော့ပါကစ္စတန်နိုင်ငံမှာအတန်ရှင်းဆုံးရွေးကောက်ပွဲဖြစ်နေပြောဆိုခဲ့သလိုမဲမတမာမှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရမှာလိုအပ်တယ်လို့ကူညီဖို့လည်းကြေညာပြုထားပါတယ်။